ဆန်စင်းအစမတန်တင်ရောင်းချမှုနဲ့ဖမ်းဆီးခံရတဲ့ဂျပန်နိုင်ငံသားလုပ်ငန်းရှင်ကိုဒီကနေ့ပဲပြန်လွှတ်ပေးလိုက်ကြောင်းစစ်ကောင်စီကပြောလိုက်ပါတယ်။ရန်ကုန်မြို့မှာဖွင့်နေထားတဲ့အီယွန် စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဖိုင်ဘာလူမှုကွန်ရက်မှာသတင်းတောက်တွေကိုဖြည့်ကြားခဲ့တာပါ။တမတ်တဲ့စံစည်းထက်90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိဈေးတင်ရောင်းနေဆိုတဲ့ဆွဆွဲချက်နဲ့ဂျပန်လုပ်ငန်းရှင်ပါဝင်ကုမ္ပဏီအရာရှိ၄ဦးကိုဖမ်းဆီးခဲ့ကြောင်းစစ်ကောင်စီကပြီးခဲ့တဲ့ဇွန်လကုန်မှာသတင်းထုတ်ပြန်ခဲ့တာပါ။စံလုပ်ငန်းရှင်22ဦးကိုဒဏ်က 2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအကျပ်အတည်းတွေနဲ့လက်နက်ကိုင်ပြည်ပခါတွေကြားစီးပွားရေးပြဿနာတွေနဲ့လည်းကြုံတွေ့နေရတာပါ။စံစီအခြေခံစားကုန်တွေကုန်စည်နှုန်းအဆမတန်တက်လာရကနေစံစဘာအသိန်းချုပ်တာဝန်ရှိသူတွေနဲ့စံလုပ်ငန်းရှင်တွေကုမ္ပဏီအကြီးအကဲတွေတရားစင်လောက်ကိုလည်းစစ်ကောင်စီကခေါ်ယူစစ်ဆေးနေပါတယ်ရှင်။